ဒီ21ရာစုပြည်လုံးကြီးလာခန်းနဲ့အပြိုင်ကျင်းပမယ်စီရက်စုအရက်ဖက်လူမှုအဖွဲ့အစည်းပုံရံကျင်းပဖို့ခုချိန်မှာဘယ်လောက်တိုင်းတာတွေမှာခီးရောက်နေပြီလဲခင်ဗျအ
ခုအဆင့်ကကျမတို့ဟိုအစလို့တော့ပြောလို့ရရပေါ့နော်ဘာကြောင့်လဲဆိုတော့ကျမတို့ပြန်ပြီးတော့အနောက်ကိုပြန်ကြည့်မယ်ဆိုရင်28ရက်နေ့မေလ28ရက်နေ့မှာဒီ UBTJC ကနေဘာထွက်လာတယ်ဆိုတော့21ရာစုပြည်လုံးကြီးလာခန်းပြည်ထောင်စုညီညာရေးညီလာခန်းဒီ21ရာစုပြည်လုံးကြီးလာခန်းဖြစ်တယ်ဆိုတဲ့အချက်ကထွက်လာတယ်ဆိုတော့ထွက်လာပြီးရဲ့နောက်မှာဒီ CSO Forum ကိုပဲလေအပြိုင်ကျင်းပသွားပြင်ဆိုတဲ့ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ရဲ့ပြောကြားတဲ့ချက်ထဲမှာပါလာတယ်ပေါ့နော်ဆိုပါလာတဲ့အခါမှာကျမတို့ဒီဘက်ကစပြီးတော့မှဒီ CSO တွေဘက်ကဘလို့ပြင်ဆင်ကြမယ်ဘလို့ပါပူပေါင်းပါဝင်ကြမယ်ဆိုတဲ့ဟာကျမတို့ဘလို့အခန်းကဏ္ဍနေပါဝင်မလဲဆိုတော့စစဉ်းစားတယ်ပေါ့နော်လောက်သွားမယ် parallel လောက်သွားမယ် CSO forum ရဲ့လုပ်ငန်းလမ်းညွှန်ကိုကျမတို့မရှိဖို့လိုအပ်တယ်ပေါ့နော်ဆိုတော့ဘလို့တခြားလုံးလုတ်သွားမယ်လုပ်ငန်းလမ်းညွှန်ကိုကျမတို့ဘလို့ပြင်ဆင်ကြမလဲလုပ်ငန်းလမ်းညွှန်ထဲမှာဘာတွေပါဝင်သင့်တယ်လဲဘယ်အချက်တွေပါဝင်ရမယ်ဆိုတော့ကျမတို့အဓိကဆွေးနွေးထားတယ်ပေါ့နော်ဆိုတော့ဒါပေမဲ့ကျမတို့အခုဒီဇူလိုင်လ3ရက်နေ့မှာဒီ CSO Forum ဖြစ်မြောက်ရေးလုပ်ငန်းအဖွဲ့ဦးနိုင်ငံလင်းဦးဆောင်တဲ့အဖွဲ့ကိုကျမတို့ဒီ TOR ပေါ့နော်လုပ်ငန်းလမ်းညွှန်ကိုပေးပို့ခဲ့တယ်ပေါ့နော်။တွားပြီးတော့လူကိုယ်တိုင်တွေ့ပြီးတော့มาပေးခဲ့တယ်
။ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီ21ရာစုပြည်လုံးညီလာခံပေါ့နော်။လာမယ့်ဩဂတ်လအတွင်းမှာသူကကျင်းပဖို့သူကရွေရက်ကတော့ရှိတယ်ပေါ့လေ။ညီမတို့ CSO Forum ကိုကျင်းပဖို့ပြန်နဲ့ကျင်းပဖို့ကြတော့အချိန်ခက်ခဲရှိလာခင်ဗျာ။တခြားဘာတွေများခက်ခဲရှိလဲခင်ဗျာ
။ So အချိန်ခက်ခဲကတော့တော်တော်ရှိတယ်။ကျမတို့ကလေဒီ CSO Forum ရဲ့လုပ်ငန်းလမ်းညွှန်ကိုတော့ကိုယ်တော်မှာကျမတို့ကစဉ်းစားတာပြည်နယ်နဲ့တိုင်းနေမှာအစဉ်အဆက်မှာကျမတို့ညှိနှိုင်းစည်းဝေးတွေလုပ်သွားမယ်ပေါ့နော်။ဒီလမ်းညွှန်ထွက်လာဖို့ဒီဒါပေမဲ့အချိန်ခက်ခဲတွေအများကြီးရှိတယ်ပေါ့နော်။
ဒီကျွန်တော် CSO Forum ရလာတဲ့ဂျာလက်တွေအချန်ပြည့်ချက်တွေကိုဒီ21ရာစုပြည်လုံးကြီးလာကံကိုဘလို့တင်ပြသွားဖို့ရှိလဲဘလို့ပူဟောဆောင်တဲ့အခါမှာလုပ်ငန်းလမ်းညွှန်ချက်တွေတိကျတဲ့လုပ်ငန်းလမ်းညွှန်ချက်တွေရှိလားခင်ဗ
ျဒီနောက်ဆုံးဒီအခုလုပ်ငန်းလမ်းညွှန်ကနောက်ဆုံးအခုကကျမတို့ကတင်ထားတာဆိုတော့ကျမတို့ကတင်ထားတယ်ပြင်မယ်ဒါပဲကျမတို့လည်းမူချမ်းအနေနဲ့ပဲတုံးတယ်ပေါ့နော်နောက်ထပ် comment တွေလာနိုင်သေးတယ်ပြည်နယ်နဲ့တိုင်းတွေကနေပြောမှအကြံပြုချက်တွေရှိနိုင်သေးတယ်ကျမတို့ဒါကိုမူချမ်းအနေနဲ့တင်ထားတယ်တင်ထားတော့ဒီလုပ်ငန်းလမ်းညွှန်ကြီးကဘယ်လိုထွက်လာမလဲဆိုတာလေကျမတို့တေချာမသိသေးဘူးနော
်ဒီ CSO Forum ကိုကျွန်တော်ပြည်သူတွေရဲ့အတန်းကိုကျေပြည့်မဲ့ပါဝင်လာအောင်ဘယ်လိုပုံစံမျိုးတွေလုပ်နေရရှိလဲတိုင်းနဲ့ပြည်နယ်ဒေသတွေမှာခင်ဗျ
ဆိုတော့အခုကပေါ့နော်ချိတ်ဆက်ပြီးတော့လှုပ်ဆောင်သွားဖို့ကပြည်နယ်နဲ့တိုင်းတွေကလည်းတို့ရဲ့ပြည်နယ်နဲ့တိုင်းအဆင့် forum တွေလှုပ်ဆောင်သွားဖို့ရှိပါလိမ့်မယ်ဒါပေမဲ့အဲ့လိုလှုပ်ဆောင်သွားတဲ့အခါမှာလည်းကျမတို့က top down သွားချင်မို့ဒီအောက်က bottom up ပေါ့နော်ဒီအောက်ခြေကဒီပြည်သူတွေကနေပြီးတော့မှထွက်လာမယ်ပြည်နယ်နဲ့တိုင်းအဆင့်ဆင့်မှာတို့မှန်တို့ဖွဲ့မယ်ဆွေးနွေးမယ်အဲ့ဒီဟာတွေမှာတက်လာတဲ့ဟာတွေကိုမှကျမတို့မူဝါဒအကြံပြုချက်တွေအနေနဲ့ယူသွားမယ်အဲ့ပြီးတော့တို့ရှိရာကိုဇလဲတွေနဲ့ကျမတို့ဒီဘက်ကနေပညာအကူညီပေးမယ်အဖွဲ့တွေနဲ့ပေါင်းပြီးတော့မှဒီမူဝါဒဆုပ်ပြချက်တွေထွက်လာအောင်ထိလှုပ်ဆောင်သွားမယ်အဲ့ဒါအနေမှာကျမတို့ပင်လုံးညီလာခံကိုဒီရကိုဇလဲတွေရပ်ဖက်လူမှုဖွဲ့စီရကိုဇလဲတွေတက်ရောက်ဆွေးနွေးနိုင်ဖို့အထူးကိုကျမတို့စဉ်းစားထားတယ်ပေါ့နော်
မူလကတော့ပေါ့နော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆတ်စုကြည်ပြောထားတာကယူကောက်ပေါ်မှာအနိုင်မရတဲ့ပါတီတွေတိုင်းသားပါတီတို့အကုန်ပါဝင်ပေါ့လေ21ရာစုပြည်လုံးညီလာခံတက်ခွင့်မရှိဘူးလို့ပြောတယ်ခုတော့သူဖြေလျှော့ပြီးတော့လုပ်မယ်ဆိုတော့ကျတော့ CSO အတွက်ကဒီလိုခုလိုမျိုးဖြေလျှော့မှုတွေကကောင်းမှုမှုရှိလားခင်ဗျ
ဆိုတော့ကျမတို့ကတော့ဒီ CSO Forum Parallel လုပ်မယ်ဆိုတော့ကိစ္စပေါ်မှာCSO တွေရဲ့အပြည့်အဝပါဝင်နိုင်နိုင်မယ်လို့မျှော်လင့်နေပြီးတော့နောက်တစ်ချက်ကအဲ့ဒါအပေါ်မှာကျမတို့ဟိုစပေါ့နော်ကြိုးဆိုတယ်ပေါ့နော်နောက်တစ်ချက်ကကြတော့ဒီ CSO တွေဒီဆော့ဘန်ပြောတဲ့နိုင်ငံရေးပါတီတွေပေါ့နော်အစတော့တော့နိုင်ငံရေးပါတီတွေနဲ့ CSO တွေပေါင်းလို့ဆိုတော့အတန်ထွက်လာတယ်ပေါ့နော်ဆိုတော့အခါမှာသဘောတဘာဝက CSO နဲ့နိုင်ငံရေးပါတီဆိုတော့သဘောတဘာဝကအတူကိုမတူဘူးပေါ့နော်တူကိုမတူတဲ့အခါမှာကျမတို့ကဒီမူပေါင်းထဲမှာကျမတို့ရဲ့အခြေခံမူအဲမှာလုပ်ငန်းလမ်းညွှန်ထဲမှာရေးဆွဲထားတယ်။နောက်ခုကျတော့ဒီ၄ရက်နေ့စီဝေးပြီးတဲ့နောက်မှာကျွန်မသတင်းကြားတာကတော့ဒီပါတီတွေကကိုလည်းဟိုအဖွဲ့ကိုယ်စားလှယ်၅ဦးထိသူတို့ပေးမယ်ဆိုတဲ့သတင်းတော့ကြားတယ်ပေါ့နော်။ဆိုတော့ဒီပါတီတွေအတွက်တသက်နေရာပေးမယ်ဆိုတဲ့အခန်းကဏ္ဍကိုလည်းကြားတယ်ပေါ့
။ဒီနိုင်ငံပါတီကိုဖြည့်လျှော့သလိုပဲပေါ့နော်။ဒီ CSO တွေရောဒီမှာ CSO တွေဘက်ကလိုအပ်ချက်တွေကိုပြန်ပြီးတော့တင်ပြတဲ့ခါမှာသူတို့ဘက်ကဘယ်လိုတုံ့ပြန်လာတာရှိလဲအစိုးရဘက်က CSO တွေကဘာတွေများအဓိကတင်ပြထားရရှိလဲဘာတွေများလိုအပ်ချက်ရှိလဲ
။အဓိကတော့ကျမတို့ဒီလုပ်ငန်းလမ်းညွှန်ပေါ့နော်။လုပ်ငန်းလမ်းညွှန်ကိုကျမတို့ရေးဆွဲထားတယ်။ရေးဆွဲထားခါမှာတင်ပြထားတယ်။အဲ့ဒီဟာကိုအဓိကတော့ဒီလုပ်ငန်းလမ်းညွှန်ထဲကအရာပေါ်မှာအခြေမူတည်ပြီးတော့မှရွေးဆွဲဖို့ကျမတို့မျှော်လင့်နေဒီချက်တွေတည်းကအဲနောက်တစ်ချက်ကဒီပြည်သူတွေရဲ့လိုအပ်ချက်လိုလားချက်တွေသူတို့ရဲ့ခံစားချက်တွေနှစ်ပေါင်း60ကျော်ခံစားရတဲ့အရာတွေကိုဟိုထုတ်ဖော်ပြောဆိုတဲ့အခါမှာကျမတို့ကန့်သတ်မှုတွေမရှိနိုင်ဘူးတော့ကျမတို့မျှော်လင့်နေနောက်တစ်ချက်ကလုံခြုံရေးခံတာပေါ့နော်ကျမတို့အထူးသဖြင့်ပြည်နယ်နဲ့တိုင်းနယ်မှာတော်လကောင်တိုင်းဒေသကြီးတွေမှာကျမတို့ဆွေးနွေးပွဲတွေလုပ်တဲ့အခါမှာလွတ်လပ်စွာကျင်းပနိုင်ဖို့နောက်ကပြည်သူတွေဟိုကြောက်ရွံ့မှုမရှိဘဲနဲ့သူတို့ရဲ့ခံစားချက်တွေထုတ်ဖော်ပြောဆိုခွင့်ရနိုင်ဖို့လည်းကျမတို့မျှော်လင့်နေပါတော့
မဖွေးမှုအရဖေရကျေးဇူးတင်ပါတယ်ခင်ဗျ